Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ VOA American တိုင်းရဲ့2019ခုနှစ်မလ16ရက်ကြာသပတေးနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။မခွန်ညိုပါအခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်ဒီနေ့ကတော့အမေရိကန်သမ္မတတော်နဲ့ထရမ့်ကလူမှုကန့်သက်တဲ့ဥပဒေထိတွေ့လိုရရင်တရားရုံးချုပ်ထိဥပဒေကြောင်းရရင်ဆိုင်မယ်ကြောင်းပြောကြားလိုက်ပါတယ်မြန်မာနိုင်ငံခိုင်ပြည်နယ်တွင်းကလူခွင့်ရေးချုပ်ဖောက်မှုဆွဆဲချက်တွေနဲ့ပတ်သက်လို့တရားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်ကော်ဖီအန်နဲ့ဦးဆောင်တဲ့ခိုင်ပြည်နယ်အချံပေးကော်မရှင်ကထပ်မံတိုက်တွန်းလိုက်ပါတယ်ဒီလိုထိတဲ့ရောက်နိုင်ငံတကာနဲ့မြန်မာနိုင်ငံဆိုင်ရာသတင်းတွေကိုမိုက်တန့်စင်နဲ့တူညင်ညာပေးမှာပ
ါအခုညနေပိုင်းသတင်းဆောင်ပါတွေထဲမှာတော့မူဆယ်လာရှုအဝေးပြေးလမ်းမကြီးပေါ်မှာလက်နက်ကန်တစုကကုန်တင်ကားတွေကိုရပ်တန့်စေပြီးငွေကြေးကောက်ယူသွားတဲ့အကြောင်းဒေသခံအာဏာပိုင်တွေကပြောပါတယ
်ဟိုဂျူပီတာကားဟိုအိမ်မှာသူကားဘင်းကိုဟိုဘောတနက်နေ့ပြဖောက်ပြီးတော့မှလမ်းပိတ်ထားတာပေါ့ဒါတော့ဟိုလည်းပါတယ်ဖေရီကားလည်းပါတယ်ဆက်နေပိတ်ကားလည်းပါတယ်
အရသာဆွေရလက်ထက်နိုင်ငံရေးလှုပ်ရှားမှုတွေကြောင့်လက်ရှိထိန်းသိမ်းခံရသူပေါင်း300နီးပါးရှိနေပြီးပြီးခဲ့တဲ့ဖေဖော်ဝါရီလထဲမှာ60ကျော်ဖမ်းခံခဲ့ရတဲ့အကြောင်းကိုလည်းနာစင်ကြရမှာပါမွန်ပြည်နယ်တွင်းကတရားတစင်းကိုဘိုးကျော်အောင်ဆန်းအမည်ပေးဖို့ပြည်သူ့လွှတ်တော်ကမဲခွဲဆုံးဖြတ်ဖို့ပေါ်မှာမွန်တိုင်းရင်းသားတွေကဘယ်လိုသဘောထားသလဲဆိုတာကိုလည်းထုတ်လွှင့်ပေးပါမယ်အမေရိကန်အစိုးရရဲ့အတုံးစီရဲ့ရထားချက်မှာနိုင်ငံတကာကိုအကူအညီပေးနေတာတွေရှော့ကျဖြတ်တောက်မဲ့အစီအစဉ်ပေါ်မှာရှုမြင်သုံးသပ်ချက်အစုံကိုလည်းနားဆင်ရဖို့ရှိပါတယ်ဒီလိုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုရေဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မအီတန်စင်တို့ကကြေညာပါမယ်ရှင်
အမေရိကန်သမ္မတတော်နဲ့ထရမ့်ရဲ့လူဝင်မှုကန့်သက်တဲ့ဥပဒေသေးစတင်တက်ဝင်ပြီးနိုင်ပိုင်းအကြဗိုလ်ထုံးနဲ့မှာပဲဟာဝိုင်မှာရှိတဲ့ပြည်သူတရားစီရင်သူကဆိုင်းငံ့လိုက်တဲ့အတွက်လိုအပ်ရင်တရားရုံးချုပ်ထိဥပဒေကြောင်းရရင်ဆိုင်သွားမယ်အကြောင်းဒေါသထွက်နေတဲ့သမ္မတကပြောကြားလိုက်ပါတယ်
။ I was elected to change our broken and dangerous system.
အမေရိကန်ပြည်သူ့ရဲ့ဖိကင်းလုံခြုံရေးအတွက်တန်းကြီးကိုဝင်ထွက်သွားလာမှုတွေပေါ်သမ္မတတိုးအနေနဲ့ထိချုပ်ပိုင်ခွင့်ရှိပြီးတရားစီရင်ဒေရက်ကွက်ဆင်ရဲ့ဆုံးဖြတ်ချက်ရတရားရေးစနစ်မှာလုတ်ပိုင်ခွင့်ပေါ်ကျော်လွန်ဆောင်နေတဲ့နမူးတစ်ခါနာတစ်ခုဖြစ်တဲ့အကြောင်းတနစ်စီပြည်နယ်နက်ရှင်မျိုးကမင်းကုန်းမှာသမ္မတထရန့်ပြောဆိုသွားတာပါ။ပြည်သူတရားစီရင်ဝတ်ဆန်ကတော့ဝါဟာဝိုင်ပြည်နယ်ရှင်းနေချုပ်ဒေါက်ချင်းကတရားဆွဆူခဲ့အမှုအနိုင်ပေးဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ပြည်နယ်ရှင်းနေချုပ်ကတော့မွတ်စလင်များစုနေထိုင်ရာနိုင်ငံပေါင်း6နိုင်ငံကခီးသွားနေတဲ့ဒုက္ခသည်တွေကိုပြည်ဝင်ခွင့်ယာယီတမ်းမြင့်မဲ့သမ္မတရဲ့မင်းဟာမွတ်စလင်တွေကိုပြစ်မှတ်ထားတဲ့အစီအစဉ်ဖြစ်တာကြောင့်ချေဟန်ဦးရီပြဋ္ဌာန်းချက်ကိုချိုးဖောက်ရောက်နေသလိုနိုင်ငံသားကျောင်းသားတွေနဲ့ဟာဝိုင်ပြည်နယ်အတွက်ရေးချီးတဲ့ခီးသွားလုပ်ငန်းကိုထိခိုက်စေနိုင်တယ်ဆိုပြီးတရားဆွဆူခဲ့တာပါ။အလွန်ကြီးတဲ့သတင်းတစ်ပတ်လောက်ကသမ္မတထရန့်ပထမတစ်ကြိမ်ထုတ်ပြန်ခဲ့တဲ့အမိန့်မှာတော့အီရန်၊ယူရန်၊လီဗီးယား၊ဆိုမာလီယာ၊ဆူဒန်၊စီးရီးယားနဲ့ယေမန်နိုင်ငံသားတွေကိုအမေရိကန်ပြည်ဝင်ခွင့်3လဆိုင်းငံ့လိုက်သလိုအမေရိကန်ဆွေရရဲ့ဒုက္ခသည်တွေကိုလက်ခံနေတဲ့အစီအစဉ်ကိုလည်း6လဆိုင်းငံ့ထားပါတယ်
။အမေရိကန်အဓိကဆိုတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ပြောထားတဲ့ဆောင်းပုဒ်ကိုဆွဲပြီးတော့နာမည်ပေးထားတဲ့ဖက်ဒရယ်ဆွေရအတွက်အသုံးစရိတ်ဘတ်ဂျက်ကိုအင်ပီရိုကကြာတာပြီးနေ့ကထုတ်ဖော်ပြလိုက်ပါတယ်။သမ္မတထရန့်ရဲ့တောင်းခံစာထဲမှာနိုင်ငံခြားအထောက်ပံ့ငွေတဘာဝပတ်ဝန်းကျင်ထိမ့်သိမ်းမှုဆိုင်ရာထောက်ပံ့ကြေးတွေပါဝင်တခြားရန်ပုံငွေတွေကိုလည်းဖြတ်တောက်ဖြစ်ဖို့တောင်းခံထားပါတယ်။ဒီဆိုပြချက်သာအတည်ဖြစ်သွားမယ်ဆိုရင်ဒီ Republican သမ္မတတက်လက်အောက်ကအမေရိကန်ပြည်ထောင်စုရဲ့မူဝါဒလမ်းစဉ်ကအရန်ကိုပြောင်းလဲသွားမှာဖြစ်ပါတယ်။ဒီအသုံးငွေဘတ်ဂျက်ကိုအော်တိုဘာလ1ရက်နေ့မှာစမဲ့ဗန်ဒိုင်းရင်းနှစ်အတွက်အကျုံးဝင်မှာဖြစ်ပြီးတော့ကာကွယ်ရေးနယ်စပ်လုံခြုံရေးတရားဥပဒေစိုးမိုးရေးပုတ်ကလစ်ကနဲ့ပြည်သူပိုင်ကျောင်းတွေရွေးချယ်နိုင်မှုကိစ္စတွေမှာငွေပို့သုံးဖို့စီစဉ်ထားတယ်လို့ဘတ်ဂျက်စီစဉ်ဌာနကပြောပါတယ်။ဒီဆိုပြချက်ဒီပြဖို့အတွက်အောက်လိုတော်ရဲ့ထောက်ခံမဲ60လိုပါတယ်။
ရောင်းအင်တာနက်ဝက်ဘ်ဆိုက်ကို2014ခုနှစ်တုန်းကပေါက်ထွင်းပြီးတန်းနဲ့ချီတဲ့လူတွေရဲ့ကိုယ်ရေးချက်လက်တွေကိုခိုးယူမှုဆွဆဲချက်နဲ့ရုရှားတရှုံနှူးနဲ့တန်ရရှိသူနောက်ထပ်နှူးကိုအမေရိကန်တရားရေးဌာနကဆွဲချက်တင်လိုက်ပြီးနောက်တစ်နေ့မှာပဲဥပဒေမဲ့ဆိုက်ဘာတိုက်ခိုက်မှုတွေမှာရုရှားနိုင်ငံကပတ်သက်မှုမရှိတဲ့အကြောင်းငြင်းဆန်လိုက်ပါတယ်။ရုရှားထောက်လှမ်းရေး FSB ဖွဲ့ကအပါအဝင်ရုရှားအစိုးရဖွဲ့စည်းရေးနဲ့ပတ်သက်မှုမရှိတဲ့အကြောင်းအစိုးရပြောခွင့်ပုဂ္ဂိုလ်ဒီမီထရီပက်စကော့ကဒိန်းနောက်တွေကိုဒီနေ့ပြောဆိုလိုက်တယ်ပါ။အမေရိကန်လက်ထောက်ရှိနေချုပ်မယ်ရီမက်ကော့ကတော့ FSB ရရှိနှူးနဲ့ပေါက်ထွန်းမှုမှာအကူအညီပေးခဲ့တဲ့လူနှုတ်ကိုဆွဲချက်တင်ခဲ့တဲ့အကြောင်းပြောဆိုခဲ့ပါတယ်။ရုရှားထောက်လှမ်းရေးရရှိနှူးကဒီမီထရီဒေါကူချစ်နဲ့ ကောစုချစ်ချင်းတို့ဖြစ်ကြပြီးသူတို့ကအမေရိကန်ပြည်သားတွေနဲ့တခြားနိုင်ငံတွေကကွန်ပျူတာတွေကိုဖောက်ထွင်းဝင်ရောက်တဲ့ဟက်ကာတွေကိုအကာအကွယ်ပေးညွှန်ကြားခဲ့ရုံသာမကပံ့ပိုးမှုတွေနဲ့ငွေပေးခိုက်စေပြီးအချက်လက်တွေကိုစုဆောင်းခဲ့ကြောင်းအမေရိကန်လက်ထောက်ရှိနေချုပ်ကပြောဆိုခဲ့ပါတယ်ဟက်ကာတွေကရုရှားနဲ့အမေရိကန်ပြည်သားစုကအစိုးရရရှိရေးတွေသတင်းသမားတွေဗဏ္ဍာရေးလုပ်ငန်းတွေကဝန်ထမ်းတွေနဲ့စစ်ဘက်ဆိုင်ရာပုဂ္ဂိုလ်တွေရဲ့ကွန်ပျူတာအကောင့်တွေကိုအဓိကထားပြစ်မှတ်ထားဖောက်ထွင်းခဲ့တာလို့လည်းပြောဆိုခဲ့ပါတယ
်နယ်သာနိုင်ငံလွှတ်တော်ရွေးကောက်ပွဲကနဦးရရတွေအရဆိုရင်ဝန်ကြီးချုပ်မာကရူဒက်ပါတီကလွှတ်တော်နေရာအများစုကရထားပါတယ်လက်ရဆိုအမျိုးသားရေးဝါဒီဟီရပ်ဝီယဒါပါတီထက်မျှော်မှန်းထားတာထက်အများကြီးပိုပြီးအသာစီရနေတာပါလက်တလုံးမဲအလုံးရဲ့တဝက်ကိုရည်ပြည့်တဲ့အချိန်မှာမစ္စတာရူဒက်ရဲ့လွတ်လပ်ခြင်းနဲ့ဒီမိုကရေစီပြည်သူပါတီဟာလွှတ်တော်နေရာ150မှာ32နေရာကိုရထားပြီးဖြစ်တယ်လို့ဒါဟာတခြားပါတီတွေထက်ရှေ့ကိုအများကြီးရောက်နေရပါရွှေပြောင်းဝင်ရောက်သူတွေကိုစန့်ကျင်တဲ့မစ္စတာဗီယဒါရဲ့လွတ်လပ်ခြင်းပါတီအပါအဝင်တခြားပါတီ3နေရာကတော့လွှတ်တော်နေရာ19နေရာကိုအနိုင်ရထားပါတယ်လွှတ်တော်မှာရတဲ့နေရာအလုံးတရားဝင်ရလက်ကိုတော့မတ်လ21ရက်နေ့မှာကြီးညာမှာဖြစ်ပါတယ်
I think it means in the Netherlands that people have been responsive to two messages.
ဒီကဘွေရလဟာဒီမိုကရေစီရဲ့အောင်ပွဲဖြစ်ပြီးတော့ Netherlands ပြည်သူတွေအနေနဲ့လူများကြိုက်လိုက်ပြီးတော့မမှန်မကန်မဲဆဲစည်းရုံးသူတွေကိုစန့်ကျင်ပြလိုက်တာပဲလို့ Netherlands ဝန်ကြီးကပြောသွားတာဖြစ်ပါတယ်။ Mr. Vieira ကတော့ဒီရွေးကောက်ပွဲမှာသူ့မဲအများစုမရပေမဲ့လို့လွှတ်တော်နေရာတချို့ရခဲ့တာကြောင့်ဒါဟာလုံးဝအရှုံးလင်းခဲ့တာမဟုတ်ဘူးလို့ပြောသွားပါတယ်။
ဒီဝေးကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်လေးကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေးမြန်ကန်တန်မြန်မာဘာသာစစ်စစ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းလေးကိုဆက်လက်ကြီးညာနေပါတယ်မြောက်ကိုရီးယားကိုညူတီကလီယာလက်နက်မပိုင်ဆိုင်နိုင်အောင်တားဆီးဖို့နှစ်ပေါင်း20လောက်တန်တမာရေးကြိုးပမ်းမှုတွေမအောင်မမြင်ဖြစ်ခဲ့ရပြီးတဲ့နောက်ပုံစံသစ်နဲ့ချင်းကပ်ဖို့လိုအပ်နေပြီဆိုတာရှင်းရှင်းလင်းလင်းသိသာနေတဲ့အကြောင်းအမေရိကန်နိုင်ငံဝန်ကြီးရက်စတိုင်လာဆန်ကပြောပါရယ်အာရှခီးစဉ်အစပထမအဖြစ်ဂျပန်နိုင်ငံကိုရောက်နေတဲ့ဝန်ကြီးတယ်လာဆန်ကဒီနေ့တိုကျိုမှာပြောကြားမှာတော့ခီးစဉ်ရည်ရွယ်ချက်ထဲမှာဂျပန်တောင်ကိုရီးယားတရုတ်နိုင်ငံတို့နဲ့အမြင်ချင်းဖလှယ်ဖို့ပါဝင်ကြောင်းလည်းပြောဆိုထားပါရယ
် North Korea and its peopleNeed not fear the United States or their neighbors in the region.
မြောက်ကိုရီးယားနိုင်ငံနဲ့လူလူအနေနဲ့အမေရိကန်ပြည်အောင်စုကိုပဲဖြစ်ဖြစ်မြောက်ကိုရီးယားနဲ့အတူရှင်တွဲပြီးညီညွတ်ချင်းချင်းနေချင်းရတဲ့ဒေသရင်းအင်းနီချင်းတိုင်းပြည်တွေကိုပဲဖြစ်ဖြစ်စိုးရင်ကြောင်းရုံနေစရာမလိုဘူးလို့နျူကလ িয়ার နဲ့ပဋိထိတ်တုံဆန်းသတ်မှုတွေနဲ့ရန်စရဲလုပ်ရက်တွေကိုဆွလုပ်ဖို့လဲအမေရိကန်ကတိုက်တွန်းကြောင်းပြောဆိုထားတာပါဂျပန်နဲ့တခြားမဟာမိတ်တွေကိုအမေရိကန်ရဲ့စစ်ဆင်ရင်နဲ့အကာအကွယ်ပေးသွားမယ်တန်နေကြတာလဲပြောင်းလဲမှုမရှိဘူးလို့ဝန်ကြီးတယ်လာဆန်ကပြောကြားသွားပါတယ်အမေရိကန်တပ်ဖွဲ့တွေကိုလက်ခံထားပြီးမြောက်ကိုရီးယားမစ်ဆိုင်းတုံးတွေလက်လမ်းမီရဲ့နေရာမှာရှိနေတဲ့ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေကတော့မြောက်ကိုရီးယားပေါ်အမေရိကန်ကတန်တမာရေးစီးပွားရေးအရဖိအားပေးဖို့လိုလားနေကြတာပါအဲ့ဒီချက်မှာတော့ဝန်ကြီးတယ်လာဆန်ကတောင်ကိုရီးယားကိုခီးစက်မှာဖြစ်ပြီးဒီနောက်မှာတော့တရုတ်နိုင်ငံကိုဆက်လက်ထောက်ခံမှာဖြစ်ပြီးတရုတ်သမ္မတရှီရှင်းဖြစ်နေလဲပြစ်ဆိုမှုစီစဉ်ထားပါတယ
်မလေးရှားနိုင်ငံမှာမကြခင်တော့ကကင်ဂျွန်နမ်လှုပ်ချန်တက်ပြတ်ခံရတဲ့ဖြစ်ရဖြစ်ခဲ့တာဟာအမေရိကန်နဲ့တောင်ကိုရီးယားကစီစဉ်တဲ့နိုင်ငံရေးလောက်ကတခုဖြစ်ပြီးတော့ရန်သူနိုင်ငံတွေကိုအကျိုးရှိစေမယ့်လုပ်ရဖြစ်တယ်လို့တရုတ်နိုင်ငံဘေကျင်းမြို့တော်မှာအခြေစိုက်တဲ့မြောက်ကိုရီးယားတန်တပန်တဦးကဒီကနေ့မှပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်ရဲ့အဖေတူအမေခွဲအကိုဖြစ်သူကင်ဂျွန်နမ်ဟာဖေဖော်ဝါရီလ13ရက်နေ့တုန်းကမလေးရှားနိုင်ငံကွာလာလမ်ပူလေဆိပ်မှာအင်ဒိုနီးရှားနဲ့ဗီယက်နမ်အမျိုးသမီးနှစ်ဦးကအာယုံကြောတွေထိခိုက်ပျက်စီးစေတဲ့ VX အစိတ်ကိုသူ့မျက်နှာကိုတုပ်ပြီးတက်ဖြတ်တာကိုခံခဲ့ရပါတယ်။ဒီတက်ဖြတ်ခံရမှုနဲ့ဆက်ဆက်ပြီးတော့တန်တရားရှိထားတဲ့မြောက်ကိုရီးယားနိုင်ငံသားဖန်စီဘိုးအတွက်နိုင်ငံတကာရဲတပ်ဖွဲ့ Interpol ကနိုင်ငံတကာဖန်ဝရန်အစီအစစ်မတိုင်ခင်အနီရောင်ကြီးညာချက်တစ်ခုကိုထုတ်ပြန်လိုက်တဲ့အကြောင်းမလေးရှားရဲချုပ်ကဒီကနေ့စောပိုင်းမှာပြောလိုက်ပါတယ်။ကင်ဂျွန်နမ်တက်ဖြတ်ခံရတဲ့ဖြစ်ရကြောင်းတချင်ကဆက်ဆံရေးခိုင်မာခဲ့တဲ့မြောက်ကိုရီးယားနဲ့မလေးရှားနိုင်ငံကြားတန်တမန်ဆက်ဆံရေးပြပြလာခဲ့ပါတယ်။
မြန်မာနိုင်ငံရဲ့ခိုင်ပြည်နယ်အတွင်းကလူခွေရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့တရားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်ဖို့ကုလသမဂ္ဂတွင်းရေးမှူးချုပ်ဟောင်းကိုဖီအန်နဲ့ဦးဆောင်တဲ့ရခိုင်ပြည်နယ်အချံပေးကော်မရှင်ကထပ်မံတိုက်တွန်းလိုက်ပါတယ်။ရခိုင်ပြည်နယ်မှာကြုံနေရတဲ့အခြေတဲအခြေအနေတွေဟာရရှိဖြစ်ရှိရမှာဖြစ်ပေမဲ့လက်တလောဆောင်းနေတဲ့ကိစ္စတွေထဲမှာတော့လူခွေရေးချိုးဖောက်မှုဆွဆွဲချက်တွေကြေကြေပြင်းပြင်းထွက်ပေါ်နေတာကိုဖြစ်ရှိမှုပြဿနာဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုလူသားရေးဆန္ဒမှုအကူအညီပေးနေသူတွေနဲ့ဒိန်းတောက်တွေကိုလွတ်လွတ်လပ်လပ်တွားရောက်ခွင့်ပြုဖို့လိုအပ်တယ်လို့လည်းကြားဖြတ်အစီရင်ခံစာဒီကနေ့ထုတ်ပြန် ရင်မှာရခိုင်ပြည်နယ်ချန်ပီကော့ဖီဥက္တာကော့ဖီအန်နဲ့ပြောကြားခဲ့တာပါလူခွင့်ရေးချုပ်ဖောက်မှုကျူးလွန်မှုတွေကိုအရေးယူဖို့လိုအပ်တယ်လို့အခိုင်အမာယုံကြည်ထားကြောင်းလဲကုလသမဂ္ဂတွင်ရင်မှုချုပ်ဟောင်းကကြေညာချက်မှာပြောဆိုထားပါတယ်ရခိုင်ပြည်နယ်မှာပြည်ရဲနဲ့အော်တိုဘားလ9ရက်နေ့ကလက်ရားဆောင်ကင်းစကန်တွေကိုအကြမ်းဖက်တိုက်ခိုက်တာခံခဲ့ရပြီးနောက်နောက်ဆက်တွဲဖြစ်လူရွေးတပ်ဖွဲ့ဝင်တွေရဲ့နေမြင့်ရှင်းလင်းမှုတွေနဲ့အတူပြဿနာပုံစံပြောင်းလဲလာတာကိုလက်ခံဖို့လိုအပ်ကြောင်းလဲကော့ဖီအန်နဲ့ကတိုက်တွန်းထားပါတယ်ရခိုင်ပြည်နယ်အချံပေးကော်မရှင်နေနဲ့ကြားပြတ်အစီရင်ခံစာထုတ်ပြန်တယ်မို့ရခိုင်ပြည်နယ်အပါအဝင်မြန်မာနိုင်ငံတွင်းကတက်ဆိုင်သူတွေနဲ့ဆွေးနွေးမှုတွေရှိခဲ့တယ်လို့ပြပခတ်တကြောင်ပပြေးတင်းရှောင်ခလုံးနေထိုင်ရာအင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုလည်းကော်မရှင်တာဝန်ရှိသူတွေတွားရောက်ခဲ့ကြောင်းလည်းပြောဆိုခဲ့ပါတယ်ကော်မရှင်ရဲ့အစီရင်ခံစာအပြည့်စုံလို့ဒီနှစ်ကုန်လမှာထုတ်ပြန်သွားဖို့မျှော်လင့်ကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ
်တရုတ်နိုင်ငံတွင်တောင်ကိုရီးယားစံချိန်စိတ်ဓာတ်တွေပိုပြင်းလာတဲ့တချိန်ထဲမှာပဲတရုတ်နဲ့ကုန်သွယ်ရေးကိုမထိခိုက်အောင်ကြိုးစားဖို့တောင်ကိုရီးယားအနေနဲ့အနေကျက်နေပါတယ်ပြီးခဲ့တဲ့လတုန်းကကိုရီးယားကျိုးဆက်မှာအမေရိကန်ရဲ့ဒုံခွင်းထုတ်စနစ်ရဲ့တစိတ်တစ်ပိုင်းကိုတောင်ကိုရီးယားကချထားပြီးနောက်ပိုင်းမှာတနနိုင်ငံဆက်ဆံရေးတွေတင်းမာလာခဲ့ပါတယ်ဒီလိုဒုံခွင်းထုတ်စနစ်ချတာဟာတရုတ်ကအပြင်းထန်ဆန့်ကျင်ပြီးတော့ဒီလိုမလုံနိုင်အောင်စီးပွားရေးဘက်ကအတားအဆီးတွေနဲ့တုံ့ပြန်နေရလဲဖြစ်ပါတယ်ဒီတဒုံခွင်းထုတ်စနစ်ချတာဟာမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အန္တရာယ်ကိုကာကွယ်ဖို့တသက်ဖဲလို့တောင်ကိုရီးယားနဲ့အမေရိကန်တို့ဘက်ကပြောပါတယ
်
ကြော်ပါလေးနေညနေပိုင်းထိတ်တိုက်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လူဦးနဲ့မအီတန်စင်တို့ကြီးညာပေးသွားတာပါအခုမြန်မာပြည်ဆိုင်ရာသတင်းလှတွေကိုစက်တိုက်နှာစင်ရပါတော့မယ်ရှင်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးရဲ့အဓိကလက်မှတ်ရေးဖြစ်တဲ့မူဆယ်လာရှိုးလမ်းမှာဒီကနေ့မနေ့စောပိုင်းကလက်နက်ကန်တပ်ဖွဲ့တွေကကုန်တင်ကအနည်းဆုံး6စီကိုရပ်တန့်စီပြီးငွေကြေးကောက်ယူသွားတယ်လို့ဒေသခံအာဏာပိုင်အဖွဲ့အစည်းတွေကပြောပါတယ်မူဆယ်လာရှိုးပြည်တော်စုလမ်းမကြီးမှာပဲပြီးခဲ့တဲ့နှစ်ရက်ကတိုက်ပွဲတွေဖြစ်ခဲ့တာကြောင့်ရေရှည်အတွက်နေဆက်ကုံသွေးရေးပေါ်ထိခိုက်လာမှာကိုကုံသည်တွေစိုးရိမ်နေကြတာပါ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကအမြင်မြန်တင်ပြထားပါတယ်ရှင
်မူဆယ်လာရှိုးပြည်တော်စုလမ်းမကြီးပေါ်မှာဒီလ14ရက်နေ့ကစတင်ပြီးတိုက်ပွဲတွေဖြစ်ပွားခဲ့ရတာကဒီကနေ့အထိလည်းလုံခြုံရေးအခြေအနေဟာညင်သက်အေးချမ်းတာမရှိသေးပါဘူးဒီကနေ့မနက်ခင်းပိုင်းကတော့လက်နက်ကင်အဖွဲ့တွေကနန်းဖက်ကအနီးကကြေးရွာမှာကုန်တင်ကားတွေကိုရပ်တန့်စီပြီးငွေကြေးကောက်ယူတာတွေရှိကြောင်းနန်းဖက်ကရဲစခန်းကအရာရှိတဦးကပြောပါတယ
်ခုမုန်းကြေးရွာဆိုတော့နန်းဖက်ကပိုင်မလို့အဲ့ကြေးရွာဆိုင်မှုအနည်းငယ်ပါခင်ဗျအဲ့နေ့မှသူတို့ဟိုဆက်ကြေးကောက်တယ်လေကား6စီကိုသူကောက်သွားတယ်လို့သိရတယ်ခင်ဗျကားတစ်စီးရောရှေ့ဘေးနောက်ဘေးပြစ်ပြီးတော့ကားကိုလမ်းပေါ်မှာကန့်လန့်ခံထားတယ်သိရတယ်ခင်ဗျ PNL ရောအဲ့ GAE ဖွဲ့ရောလို့အဲ့လိုပေါက်ဖိတ်လို့လည်းသိရတယ်ခင်ဗျ
ကားအသွာလာတွေရက်တက်ပြီးတဲ့နောက်တက်ဘရွန်ရဲ့ရဲတပ်ဖွဲ့ကတွားရောက်ရှင်းလင်းခဲ့ပေမဲ့နှစ်ဖက်ထိတွေ့တိုက်ပွဲဖြစ်ပွားတာတော့မရှိကြောင်းပြောပါတယ်။မူဆယ်ခရိုင်အုပ်ချုပ်ရေးမှူးဦးကျော်ထွန်းကလည်းလက်ရှိဖြစ်ပွားခဲ့တဲ့အခြေအနေကိုအခုလိုပြောပါတယ
်။ကားတွေငါးသိန်းကောက်တယ်လို့ပြီးရတယ်။ရေတက်တော့မရဘူး။တော့ခီးတဲ့တွေကလည်း2000ပြီးကောက်သွားပြီးပြီးရတယ်။တော့တိုက်ပွဲတော့မဖြစ်ဘူး။မနဲ့၄နာရီခွဲလောက်ပေါ့။အဲမှသူတို့ဂျူပီတာကားဟိုအဲမှသူကားဘင်းလို့ဘာဘဒနာနဲ့ပြဖောက်ပြီးတော့မှလမ်းပိတ်ထားတာပေါ့။ဒါတော့ဝါရီလည်းပါတယ်၊ဖဲရီကားတွေလည်းပါတယ်၊ဆက်နေပိတ်ကားတွေလည်းပါတယ်။အဲပြဖောက်ပြီးတော့မှလမ်းနဲ့ပိတ်ထားတာပေါ့။သူနေဖွင့်နဲ့ရင်းနဲ့တော့သွားရှင်းတာပေါ့နော်။ရှင်းနေရှင်းတော့ထိတွေ့မှုတော့မရှိဘူးလို့ပြရပါတယ်။ဟို9နာရီခွဲလောက်ကြတော့ပွင့်သွားပါတယ်
။တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးရဲ့၄ဘုံ၃ဘုံလောက်ဟာမူဆယ်လာရှိုးပြည်တော်စုလမ်းမကြီးကနေတဆင့်ပို့ဆောင်နေတာဖြစ်ပါတယ်။ဒါကြောင့်ဒီလမ်းမကြီးပေါ်မှာအခုလိုအခင်းဖြစ်ပွားနေမယ်ဆိုရင်ရေရှည်မှာနေဆက်ကုံွယ်ရေးကိုထိခိုက်လာနိုင်ကြောင်းမူဆယ်မြို့တတိကုံစီတိုင်းအတွင်းမှဦးဆိုင်ခမောင်ကပြောပါတယ
်ရေရှည်မှာဆိုရင်တော့ထိခိုက်သွားနိုင်တော့ပေါ့ဗျာအများဒါမှလောလောဆယ်နေထားရတော့ဒီလိုမျိုးအခြေနေထားတွေကိုရှောင်ရင်းပြုရင်းနဲ့သွားလာနေရတာပဲကုံတယ်တွေကားသမားတွေရှင်းမှာတိုက်ပွဲရှိနေတာဆက်ကြီးကောက်နေတယ်ဆိုရင်လည်းဒီမှာခဏရက်ဆောက်ပါရှင်းတယ်ဆိုရင်ဆက်သွား
တစ်ဆက်တည်းမှာပဲပြည်သူတွေရဲ့လူလားချက်ကိုဦးဆိုင်ခင်မောင်ကအခုလိုဆက်ပြောပါတယ်
။တိုင်းရင်းသားဖွဲ့စည်းတွေကလည်းပြည်သူအတွက်ကိုယ်နဲ့အမြဲတမ်းကိုလှုပ်တာပဲ။လုံခြုံရေးယူနေတဲ့တပ်မတော်ဖွဲ့စည်းကလည်းဒါပြည်သူအတွက်အနိုင်ရေးလုံခြုံရေးအတွက်လှုပ်နေတယ်ပြောနေတာပဲ။သို့တော့အမှန်တကယ်ဒီအနိဋ္ဌာယုံတွေကိုခံစားနေရတာပြည်သူတွေလေနော်။
လောလောဆယ်ကုကန့်ဒေတာလောက်ကင်မှာတိုက်ပွဲတွေဖြစ်ပွားနေတာကြောင့်ချင်းရွှေဟော်နေဆက်ကုံသွယ်ရေးစခန်းကိုလည်းကားအဝင်ထွက်တွေနှဲပါလာပြီးတရက်ကိုကုံသွယ်မှုတန်ဖိုးအမေရိကန်ဒေါ်လာ1,000,000လောက်ထိခိုက်နေကြောင်းကုံသွယ်ရေးစခန်းတာဝန်ရှိသူကပြောဆိုထားပါတယ် ပြီးခဲ့တဲ့နှစ်နိုဝင်ဘာလအတွင်းကရှမ်းပြည်နယ်မြောက်ပိုင်းဒေသမှာဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်လည်းပြည်မြန်မာနေဆက်ကုံွယ်ရေးဟာလုံးဝနီးပါးရပ်ဆိုင်းခဲ့တယ်လို့တရက်ကိုအမေရိကန်ဒေါ်လာ12တန်းကနေ16တန်းအထိမြင့်လာခဲ့တယ်လို့စီးပွားရေးနဲ့ကုသရောင်းဝယ်ရေးဝန်ကြီးဌာနကထုတ်ပြန်ခဲ့ပါတယ
်။ကိုမိုးစောပြောပြသွားတာပါရှင်။မော်လမြိုင်မြို့နယ်ချောင်းစုံကိုဆက်သွယ်ထားတဲ့တန်လွင်တရာချောင်းစုံကိုဗိုလ်ချုပ်အောင်ဆန်းတရာလို့နာမည်မှဲ့ဖို့ပြည်သူလွှတ်တော်ကမဲခွဲဆုံးဖြတ်တည်ပြုလိုက်တဲ့အပေါ်မှာမွန်နိုင်ငံရေးပါတီတွေနဲ့မွန်လူမှုအဖွဲ့အစည်းတွေကြားမကျေနပ်မှုတွေတိုးပွားလာနေသလိုတမျိုးသားလုံးအတိုင်းအတာနဲ့ဆန္ဒဖော်ထုတ်ကန့်ကွက်သွားဖို့ပြင်ဆင်နေပါတယ်။တရာနာမည်ပေးရင်ပြည်သူလွှတ်တော်အထိမဲခွဲဆုံးဖြတ်တဲ့လုပ်ရဟာဒီမိုကရေစီအနိုင်ကျင့်မှုတစ်ခုလို့ခန့်စားရကြောင်းပြည်တော်စုဝန်ကြီးတဦးကအမြင်ရှိသလိုပြည်내အစိုးရဘက်ကတော့ဗိုလ်ချုပ်အောင်ဆန်းရဲ့တမန်ရာဇဝင်ကိုမတိကြလို့တွေးထိုးလှုံ့ဆော်မှုခံနေရတဲ့လုပ်ရလို့လည်းပြောနေကြတဲ့အကြောင်းထိုင်းအခြေစိုက် VOE သတင်းတောက်နိုင်ကိုအိမ်ကသတင်းပေးပို့ထားပါရရှင်။
ပြည်သူလွှတ်တော်ကနေဗိုလ်ချုပ်အောင်ဆန်းသရအမည်စက်မှတ်တဲ့ပုံမှာမွန်ပြည်သူစေရလုံးကနေကန့်ကွက်ဆန္ဒဖော်ထုတ်သွားဖို့ပြင်ဆင်နေတယ်လို့အမည်ပြောင်းလဲခြင်းဆိုင်ရာမြို့သားဆန္ဒဖော်ထုတ်ရေးကော်မတီဝင်နိုင်မွန်ရာစာကခုလိုပြောပါတယ
်ဒီ19/2019နာအဲ့ဒီရင်းနှီးမှကြတော့ဒီအမျိုးသားအသွင်နဲ့အမကျွန်တော်တို့ဆန္ဒသာဖော်ထုတ်မှဖြစ်တယ
်ဗိုလ်ချုပ်အောင်ဆန်းသရအမည်ပြောင်းလဲရေးအတွက်မလ14ရက်နေ့ကပြည်သူလွှတ်တော်စရုပ်သားပုံမှန်စည်းဝေး18ရက်မြောက်နေ့မှာလွှတ်တော်ကိုယ်စားလှယ်15ဦးတို့ကနေဆွေးနွေးခဲ့ကြပြီးကန့်ကွက်သူတွေရှိနေတဲ့အတွက်မဲခွဲဆုံးဖြတ်ရမှာမဲပေးပိုင်ခွင့်ရှိသူ388ဦးနဲ့ကထောက်ခံသူ218ဦး၊ကန့်ကွက်သူ43ဦး၊ကြားနေသူ116ဦးတို့နဲ့လွှတ်တော်ကလည်းအတည်ပြုလိုက်တာလည်းဖြစ်ပါတယ်။တရားမြေပေးယုံလောက်နဲ့လွှတ်တော်အထိဆုံးဖြတ်တာဟာမတင်တော်သလို NLD အမှအများစုရှိတဲ့လွှတ်တော်ထဲမဲခွဲဆုံးဖြတ်တာဟာဒီမိုကရေစီအနိုင်ကျင့်မှုတစ်ခုလို့ခံစားရကြောင်းတိုင်းဒါရေးရပြည်တော်စုဝန်ကြီးနိုင်သက်လွင်ကပြောပါတယ
်။ဒီပြဿနာတိတ်တိတ်လေးကဒီလွှတ်တော်ထဲမှာရောက်เสียရဲအကြောင်းမရှိဘူးနော်။အဲ့ဒီကရှိတဲ့ဒေသခံနဲ့ဒီအစိုးရနဲ့သူ့အတူတိတ်တော်တယ်လို့နော်ဆွေးနွေးတိုင်ပင်ပြီးတော့ညှိနှိုင်းပြီးတော့ကောင်းတဲ့တိတ်တော်တဲ့နာမည်တစ်ခုဖြစ်သွားရင်တော့ပြီးတော့ပါဘူး။သူကတော့လွတ်တော်ဒီတက်လာတဲ့ခါကျတော့လူတွေကဝေဖန်ကြတော့ဒီမိုကရေစီအနိုင်ကျင့်တယ်လို့ပါလို့အဲ့ဒီလိုဖြစ်လာတော့မကောင်းဘူ
း။မော်လငယ်ဖိုရန်ဖွဲ့ကခေါင်းဆောင်သူဖြစ်တဲ့မင်းညာဆိုင်ရမန်ကတော့ပြည်내ဆိုးရရဲ့လုတ်ပိုင်ခွေကိုပြည်တော်ဆိုးရကနေထိန်းချုပ်ကတ်တာထားတဲ့အချိန်လေးမျိုးလို့ရှုမြင်ကြောင်းဆိုပါတယ
်။ဒီပြည်내ရဲ့လုတ်ပိုင်ခွေတွေကကတ်တာလုတ်ထားတယ်လို့ကျွန်တော်အဲ့လိုခန့်စားရတာ။
မွန်ပြည်နယ်ဝန်ကြီးချုပ်သောက်သားအေးဆန်ကတော့ဗိုလ်ချုပ်အောင်ဆန်းသရမြီကိုကန့်ကွက်တာဟာဗိုလ်ချုပ်အောင်ဆန်းရဲ့တမိုင်းရာဆွေးင်ကိုမသိရှိလို့သွေးတော်လှုပ်ဆော်မှုခံရတဲ့လှုပ်ရလို့ဆိုပါတယ်
။ဒီပါလို့ရံပုံကွယ်နဲ့အကုန်လုံးလှုပ်တာ။ဒါနဲ့ပတ်သက်ဗိုလ်ချုပ်အောင်ဆန်းနာမည်ထပ်တာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ရှင်းရှင်းပြောတာဘုံညားပ
ါမယ်။ဝါရီနိုင်ငံရည်သမားသူဖြစ်တဲ့မွန်မျိုးသားပါတီဥက္ကဋ္ဌနိုင်ငွေသိန်းကတော့သရမြီပေးတာဟာဗိုလ်ချုပ်အောင်ဆန်းကိုရောင်းစားတဲ့လှုပ်ရတစ်ခုဖြစ်ပြီး NLD အဖွဲ့ချုပ်အသွင်းမှာ Federal ပြည်ထောင်စုနဲ့ပတ်သက်ပြီး policy မရှိခဲ့ဘူးလို့ပြောပါတယ
်။ဘုကေကသူစော်ထားတာ။ဘုကေကသူကပြောပါတယ်ဖီရဲဘူးကစစ်တပ်ပြည်ကပြောပါတယ်ဖီရဲဘူးကပါတယ်ပြောရှိစစ်ပဲသုံးပါတော့ပါဘူးကျွန်တော်အဲ့ဒီစကားပြတာ
။1990ရွေးကောက်ပွဲဝင်တိုင်းဒေသနိုင်ငံရေးပါတီတွေဖြစ်တဲ့မော်မျိုးရာပါတီ၊ရခိုင်မျိုးရာဒီမိုကရေစီဖွဲ့ချုပ်၊ရှမ်းတိုင်းဒေသများဒီမိုကရေစီဖွဲ့ချုပ်၊ဇူမီမျိုးရာကွန်ဂရက်စတဲ့ပါတီတွေဟာNLD ဖွဲ့ချုပ်နဲ့သဆိုင်မမပူးပေါင်းလှုပ်ဆောင်လာခဲ့ပေမဲ့2015ရွေးကောက်ပွဲပြီး NLD အစိုးရဖြစ်လာပြီးနောက်ပိုင်းမှာအမည်မသူသဘောထားကွဲလွဲမှုတွေရှိလာခဲ့ပါတယ်။မော်လမြိုင်ချောင်းစုမြစ်ကူးဒရားကိုအရင်တမရဦးသိန်းစိန်ဆိုးရလက်သက်ကစတင်ခဲ့တဲ့စီမံကိန်းဖြစ်ပြီးဒရားရှိ9203ပေအကျယ်28ပေရှိ2လမ်းသွားဒရားဖြစ်တယ်လို့ကုန်ကျစရိတ်အကျတန်ပေါင်း9980ကုန်ကျခဲ့ပါတယ်။ဒီကရဲဝန်ကြီးချုပ်ဟောင်းဦးမေမေဦးလက်ထက်မှာလဲဗိုလ်ချုပ်အောင်ဆန်းမွေးနေ့ဖေဖော်ဝါရီလ13ရက်နေ့မှာအထက်ညွှန်ကြားချက်အရတန်လွင်တရာချောင်းစုံစာဗိုလ်ချုပ်အောင်ဆန်းတရာမြည်ပေးဖို့စီစဉ်နေစဲမှာဒေသခံမွေးပြည်သူတွေတန်ဃာတော်တွေမွန်နိုင်ငံရေးပါတီတွေကနေကန့်ကွက်ခဲ့ပါတယ်။ဝန်ကြီးချုပ်သူအနေနဲ့ပြည်သူတွေနှစ်သက်သက်မြည်ပေးဖို့သဘောတူခဲ့ပြီးတာဝန်ရသူကနေနှုတ်ဆက်ခဲ့တာပါ။နိုင်ငံရေးလှစ်လာတုံ့တက်သူတွေအနေနဲ့ကတော့လွှတ်တော်အနေနဲ့ဥပဒေပြုရေးနဲ့တခြားကဏ္ဍတွေမှာအာရုံစိုက်လှုပ်ဆောင်ရမယ့်အစားဒေသခံတွေသဘောမတူတဲ့အမည်ကိုမဲခွဲဆုံးဖြတ်တဲ့လှုပ်ရဟာမတင်တော်တယ်လို့တိုင်းသားလူမျိုးတွေနဲ့ NLD အကြားသွေးကွဲစရာမြင်နေရှိလာတဲ့အတွက် NLD ရဲ့ပုံရိပ်ကိုထိခိုက်လာနိုင်တယ်လို့လည်းတုံ့တက်ဝေဖန်မှုတွေရှိနေပါတယ်။ပြည်내တရားသစင်းဆွဲအမည်ပေးတဲ့ကိစ္စလေးတောင်မှဒေသခံလေးရဲ့စံသားနဲ့ညီလွှတ်တော်ကမလိုက်လောနိုင်ခဲ့ရင်တိုင်းသားတွေညှို့မှန်းနေတဲ့တန်းသူရေးနဲ့ကုပံပြတိုင်းခွဲ့ Federal Democracy နိုင်ငံတော်တည်ဆောက်ဖို့အတွက်မေကွန်းထုတ်စရာတွေဖြစ်နေတယ်လို့လည်းမွန်နိုင်ငံရေးတုံ့တက်သူတွေကနေပြောဆိုမှုတွေလည်းရှိနေပါတယ်ခင်ဗျာ
။နိုင်ကိုရင်ပြောပြခဲ့တာပါရှင်။အခုလိုမော်လမြိုင်နဲ့၆ဆောင်ချဆက်သွယ်ထားတဲ့မြစ်ကူးတရာကိုဗိုလ်ချုပ်အောင်ဆန်းအမည်ဂုံပြုပြီးအမည်ပေးဖို့လွှတ်တော်ကဆုံးဖြတ်ခဲ့တာကိုဒေသခံတိုင်းရင်းသားတွေရဲ့အခန့်အခန့်ဒါကိုအလေးမထားရကြတဲ့ဆိုတဲ့လူမှုကွန်ရက်တွေပေါ်မှာပြန့်နှံ့နေတာဟာဒေသခံတွေကအကဲဆက်လွန်တာလားကာဝင်ရှိသူတွေဘက်ကစဉ်စဉ်ဆာဆာမလုပ်ခဲ့တာလားဆိုတာကိုဒီသတင်းပတ်ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်မှဆွေးနွေးကြဖို့ရှိပါတယ်။ပါဝင်ဆွေးနွေးလို့ရဲ့အချိန်မီဆက်သွယ်နိုင်ပါတယ်ရှင်။ အရသာအစိုးရလက်ထက်မှာနိုင်ငံရေးလှုပ်ရှားမှုကြောင့်လက်ရှိဖန်ဆီထိန်းသိမ်းခံရသူပေါင်း300နီးပါးရှိနေပြီးပြီးခဲ့တဲ့ဖေဖော်ဝါရီလအတွင်းမှာ96ကျော်ဖန်ခံခဲ့ရတယ်လို့ AAPP နိုင်ငံရေးအကျဉ်းသားတွေရှိနေသေးတာပဲဖြစ်တဲ့ပြင်ဆင်တဲ့စီစစ်တဲ့ပုံမှန်တွေရှိနေသေးတာကြောင့် မြို့သားဒီမိုကရေစီဖွဲ့ချုပ်NLD ဦးဆောင်တဲ့အရသာအစိုးရလက်ထက်မှာ2019ခုနှစ်ဖေဖော်ဝါရီလကုန်အထိမြန်မာနိုင်ငံတဝန်းမှာနိုင်ငံရေးလှုပ်ရှားမှုတွေကြောင့်ဖမ်းဆီးထိန်းသိမ်းခံထားရသူပေါင်းက292ဦးအထိရှိနေပါတယ်။အဲ့ဒီထဲကမှထောင်နဲ့ကြခံရပြီးအကျဉ်းကြခံနေရသူပေါင်းက88ဦးရှိပြီးတော့ထောင်ထဲမှာအထိန်းသိမ်းခံထားရပြီးတရားရင်ဆိုင်နေရသူပေါင်းက62ဦးအထိရှိနေတာဖြစ်ပါတယ်။တရားနှစ်စက်တ
Now so chinigo, Nanga ye chinamia kuni sao shao yi ate atu yi mu kote nanga kulu pyo pya ba re.
Di nanga ye lo sha mu bo. Di hala nga pate bi do, tan si ya li, kaya swa ra li ga, aku na bai ma le, yo ma li zi ra u jano tu ya re. Lo ta ma li ne le ta ma li ya, di amya su tan si pe de khan li ya ra chete. Tu ja che ni e ka ro, tai na li bo. Kache ni ne ma, aku pa mo ta ma si ra bo.
ဒီလေးစားလက်90ဦးကအစုလိုက်ကြိုင်ဖန်စီခံရတယ်ဒီကြက်လာ90ဦးကဆိုလို့ရှိရင်ပြည်သူ့စစ်ရနေပြီးတော့အစုလိုက်အတော်လိုက်ဖန်စီခံရနေရှိတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလအတွင်းမှာတော့လူ90ကျော်ဖန်ခံခဲ့ရပြီးထူးခြားချက်အနေနဲ့ကတော့ဒီဖန်ခံခဲ့ရတဲ့90ဟာဒေသခံတိုင်းရင်းသားတွေဖြစ်ပါတယ်သူတို့ဟာတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့မြန်မာဆိုရတပ်တွေကြားတိုက်ပွဲတွေပြင်
ဒီကောင်းတဲ့အခြေအနေဖြစ်တယ်လို့လည်းကိုတိတ်နိုင်ကပြောပါတယ်။စစ်ပူနေတဲ့ကိစ္စတွေရဲ့နောက်ဆက်တွဲအနေနဲ့ဟိုကျွန်တော်တို့အခုအစိုးရဘက်ကလည်းဖမ်းဆီးထိန်းသိမ်းမှုတွေရှိတယ်လို့ပဲ။ဒါကြောင့်လည်းနိုင်ငံအတွက်တော်တော်ကိုဆိုးရတဲ့အခြေအနေမျိုးနဲ့ရေဆိုင်လာရေဆိုင်နေရတဲ့အခြေအနေဖြစ်ပါတယ်။
ဒီမိုကရေစီလမ်းကြောင်းပေါ်ဆောင်နေတဲ့မြန်မာနိုင်ငံတွင်းမှာဒီမိုကရေစီနည်းလမ်းမကျဥပဒေပုံမှန်တွေနဲ့ဖမ်းဆီးထိန်းသိမ်းအရေးယူမှုတွေလုပ်နေတာဟာနိုင်ငံသားတွေအခွင့်အရေးကိုထိခိုက်စေနိုင်တဲ့အတွက်အစိုးရအနေနဲ့ရောလွှတ်တော်အနေနဲ့ပါအမြန်ဆုံးပယ်ဖြတ်ပြင်ဆင်စီစစ်တင်တယ်လို့လည်းနိုင်ငံရေးကျင်းသားများကူညီဆောင်ရှားရေးအသင်းကအကြံပြုပါတယ်။နိုင်ငံရေးနဲ့ဆက်စပ်ပတ်သ
ပဒေနဲ့ပတ်သက်ပြီးတော့အများဆုံးတန်လျက်စီစစ်တယ်လို့ကျွန်တော်တို့မြင်ပါတယ
်။မြန်မာနိုင်ငံတွင်းမှာလက်တလောဖမ်းဆီးထိန်းသိမ်းမှုတွေတရားစွဲဆိုအရေးယူမှုတွေနဲ့အများဆုံးရင်ဆိုင်နေရတာကတော့နိုင်ငံသားတွေရဲ့လွတ်လပ်စွာဆန္ဒထုတ်ဖော်ပြောဆိုခွင့်နဲ့လွတ်လပ်စွာရေးသားခွင့်ကိုအဟန့်အတားဖြစ်စေတဲ့ပုံမှန်66ကားကြီးဖြစ်ပြီးလေယာဉ်မြေသိအရေးနဲ့ပတ်သက်လို့လည်းလေသမားအများစုဟာတရားစွဲဆိုခံရတယ်လို့ဖမ်းဆီးထိန်းသိမ်းခံရတဲ့အနေအထားဖြစ်ပါတယ်။NND ဆိုရအနေနဲ့အမျိုးသားပြည်လဲတင်မြင်ရေးနဲ့တရားဝင်ဆွေးနွေးရေးကိုဦးစားပေးဆောင်ရွက်နေပေမဲ့လို့စီးရဲပြိပခါတွေဖြစ်နေတဲ့တိုင်းရင်းဒေသတွေကတိုင်းရင်းသားတွေဟာမတရားဖမ်းဆီးချုံနှောင်ခံနေရတဲ့လူခွေချိုးဖောက်မှုတွေနဲ့ရင်ဆိုင်နေရတဲ့အနေအထားဟာစိုးရိမ်စရာကောင်းတာကြောင့်အစိုးရအနေနဲ့နိုင်ငံသားတွေရဲ့အခွင့်အရေးကိုကာကွယ်ပေးနိုင်တဲ့အခြေခံဥပဒေပြင်ဆင်ရေးဦးစားပေးလှုံ့ဆော်ပြီးနိုင်ငံရေးကြောင့်ချင်းကြခံနေရသူဖမ်းဆီးထိန်းသိမ်းခံနေရသူအားလုံးကိုလွှတ်ပေးဖို့ကိုလည်းနိုင်ငံရေးကျင်းသားလွတ်မြောက်ရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ကြပါတယ်ရှင်။
မဆူမွန်ပြောပြသွားတာပါရှင်။အမေရိကန်စိုးရရဲ့အတုံးကြီးရထားချက်ကိုဒီကနေ့ကြာတာပြည်နေမှာအင်ဂျူရောကထုတ်ပြန်မယ်လို့ခန့်မှန်းရပါတယ်။နိုင်ငံသားရေးဝန်ကြီးဌာနနိုင်ငံတကာအကူအညီတွေနဲ့ကုလသမဂ္ဂတို့လိုနိုင်ငံတကာအဖွဲ့အစည်းတွေကိုထည့်ဝင်နေတဲ့အတုံးကြီးတွေကနေကာကွယ်ရေးအတုံးကြီးထဲကိုပို့ပြီးတော့ထည့်ဖို့သမ္မတကရှင်းရှင်းလင်းလင်းပြောထားပါတယ်။အခုလိုအတုံးကြီးဖြတ်တောက်တာကြောင့်အမေရိကန်ရဲ့တပ်တမန်ရေးပို့ပြီးထိရောက်တွက်လက်လာမယ်လို့သုံးသပ်ကြပေမဲ့လူခွေရေးလှုပ်ရှားသူတွေလွှတ်တော်အမတ်တို့အပါအဝင်တခြားသူတွေကတော့နိုင်ငံသားရေးဝန်ကြီးဌာနနဲ့နိုင်ငံတကာအထောက်အကူတွေကိုရှော့ချဖြတ်တောက်မှာကိုပြင်းပြင်းထန်ထန်ဆန့်ကျင်ကြပါတယ်။ VOA ရဲ့နိုင်ငံသားရေးဝန်ကြီးဌာနဆိုင်ရာသတင်းတောက်စန်ဒီစိန်ပေးပို့ထားတဲ့သတင်းကိုမတ်တင်ကီထိုက်ကပြောပြမှာပါရှင်။
American and Jai, when you turn on now, Kabata Wanga, American Tayung Trika, Nangan Jai Tawin Shiturin, Windan Triha, a Tosi, G. J. Chatabi, Nanganaka Taupani, Tidi Dada, Shatam, Jinet, Chung Twin Yale, who Brookings Institute, George Ingram, View Ego, Biovare.
What I've heard is the cuts are likely to be in the nature
of Jataraga, Tosi Sima Kamamu Yunga, Tosa Kuniyang and Noti Chapo, Mula, Stupitrava.
ဒါဝန်ကြီးကပထမမှာတော့30ခုနှစ်ရံငယ်နှုန်းမလုပ်ဖို့ပြောလို့ပြန်လျှော့လိုက်တယ်မှာပြန်ပြ30ခုနှစ်ရံငယ်နှုန်းလောက်ရှိမဲ့ပုံရပါတယ်။30ခုနှစ်ရံငယ်နှုန်းတော့ဖြတ်ပါလိမ့်မယ်။30ခုနှစ်ဖြတ်ထောက်တာကြောင့်ဒုက္ခတွေကဘာတလွားကအခုအညီလိုအပ်နေသူတွေအပေါ်အကြီးအကျယ်ထိခိုက်စေလိမ့်မယ်လို့လူ့ခွင့်ရေးနဲ့လူသားချင်းစာနာမှုဆိုင်ရာအထောက်အကူပေးနေတဲ့အဖွဲ့အစည်းတွေကပြောဆိ
society, organizations, governments, I think are all
ဒူရူချေပြူဖွဲ့စည်းရေးအစိုးရတွေအားလုံးကတော့အရန်ကိုစိုးရိမ်နေကြမှာထင်ပါတယ်။အရင်မြစ်တွေဖြတ်တော့ရုပ်သိမ်းလိုက်တာကြောင့်တွေမဟုတ်ပါဘူး။အမေရိကန်ကမိတ်ဆွေအဖြစ်မရက်တီတော့တာကြောင့်တီတွင်ဖန်တီးလုတ်ကင်နိုင်စွာနောက်လူခွင့်ရေးစောင့်ကြည့်ဝေဝံမှုတွေပါလွတ်ဟင်းသွားမဲ့အရေးစိုးရိမ်နေကြမှာထင်ပါတယ်
။ဒါပေမဲ့တချို့သုံးသပ်သူတွေကတော့အသုံးစရိတ်ဖြတ်တောက်လိုက်တာကြောင့်နိုင်ငံခြားရေးဝန်ကြီးဌာနရဲ့ကြီးမားတဲ့ဘျူရိုကရေစီရန်တရားကိုပိုအကျိုးဖြစ်လာစေလိမ့်မယ်လို့ဆိုကြပါတယ်။James Robert ကတော့အခုလိုပြောပါတယ
် I think there's plenty of room to reorganize to make the state government really a better more efficient more effective
နိုင်ငံရေးဝန်ကြီးဌာနပို့ပြီးတော့ထိရောက်ကောင်းမွန်လာအောင်နိုင်ငံရဲ့ချားမှအမေရိကန်ပြည်သူတွေရဲ့ကိုယ်စားလှယ်အဖြစ်ပို့ပြီးတော့ထိရောက်လုပ်ကိုင်လာနိုင်အောင်ပြုပြင်ရမှာလေတပုံကြီးရှိနေတယ်လို့ထင်ပါတယ်အသုံးစိတ်ဖြတ်တောက်လိုက်တာကြောင့်လုပ်ပိုင်ခွင့်အာဏာကိုရှင်းလင်းလင်းသတ်မှတ်နိုင်ပြီးဘယ်နေရာတွေမှာငွေသုံးမလဲဆိုတာတွေကိုရှင်းလင်းလင်းသတ်မှတ်နိုင်မှာကြောင့်ဖြစ်ပါတယ်ပို့ပြီးတော့ကောင်းကောင်းပုံပုံသုံးစွဲလာနိုင်မယ်ဆိုရင်အသုံးစိတ်ဖြတ်တော့မှုကရတဲ့အကျိုးအမြတ်ဖြစ်လာမှာပ
ါအမေရိကန်ရဲ့နိုင်ငံရေးချအထောက်အပံ့တွေနဲ့တန်တမာရဲ့အသုံးစိတ်တွေအကြီးအကျယ်ဖြတ်တောက်တာကိုလွှတ်တော်ဘက်ကဒီအတိုင်းတော့ကြည့်နေမှာမဟုတ်ဘူးလို့လွှတ်တော်အကြီးအကဲဝန်ထမ်းလည်းဖြစ်တဲ့ George Ingram ကပြောပါတယ
် What we've seen in the last month is a bipartisan outcry
နိုင်ငံကဆက်ဆံရေးဘက်ကကြီးကြီးဖြတ်တောက်တဲ့ကိစ္စကိုပြီးခဲ့တဲ့လတုန်းကထက်နဲ့အောက်လွတ်တော်နည်းစလုံးကလွတ်တော်မတ်တွေပါတီဆွဲမထားပဲလက်မခံခဲ့ကြတာကိုကျွန်တော်တွေ့ရပါတယ်။ဒါကြောင့်ဒီနေ့မှလည်းလွတ်တော်ဘက်ကလက်တွေ့ရရခုခံဆောင်ရွက်သွားမယ့်ကိစ္စတချို့လည်းရှိလာပါလိမ့်မယ်
။အမေရိကန်တန်တမာရေးအသုံးစရိတ်တွေစိုးစိုးဝါးဝါဖြတ်တောက်လိုက်မယ်ဆိုရင်အစ္စလာမ်ရဲ့အစွန်ရောက် IS တွေကိုကဘာတလွှားချေမှုန်းရေးမှာအခက်တွေ့မယ်လို့ Republican အထက်လွှတ်တော်အမတ် Lindsey Graham ကပြောပါတယ်
။ I want the committee to understand
နိုင်ငံရေးဝန်ကြီးဌာနရဲ့အသုံးစရိတ်တွေကိုဖြတ်တောက်တာကိုအတည်ပြုပေးလိုက်ရင်တော့ကျွန်တော်တို့အနေနဲ့ဒီစစ်ပွဲမှာဘယ်တော့မှအနိုင်ရမှာမဟုတ်ဘူးဆိုတာကိုကော်မတီကိုနားလည်စေချင်ပါတယ်။ ISIS တို့အောင်ပွဲခံသွားနိုင်တဲ့အချက်လည်းဖြစ်ပါတယ
်။သမ္မတထရန့်ရဲ့ဘတ်ဂျက်အဆိုပြုလာပေါ်မှာတော့လာမယ့်လတွေအတွင်းလွှတ်တော်မှာအခြေအနေဆွေးနွေးရမယ့်အခြေအနေမှာရှိနေပါတယ်ရှင်။
မတင်ကြီးထိုက်ကြောပြခဲ့တာပါရှင်ကျမတို့အခုအတန်လွှင့်နေတဲ့ Radio Season PP ချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOA ရဲ့နေ့စဉ် TV Season ကိုလည်းကြည့်ရှုနိုင်ပါတယ်ရှင်အခုညနေပိုင်းနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးပါအောင်မရှင
်မြန်မာပြည်အစိုးရဝင်ရောက်လာမဲ့သူတွေကိုကန့်သတ်ဖို့ဒုတိယအကြိမ်ဖြစ်ကြိုးပမ်းခဲ့တဲ့သမ္မတဒေါ်နယ်ထရန့်ရဲ့အမင်းကိုပြည်သူတရားရုံးနေုံကယာယီဆန့်ကန့်လိုက်ပါတယ်။မော်စင်နိုင်ငံသားအများစုနေထိုင်ရာနိုင်ငံပေါင်း6နိုင်ငံကနိုင်ငံသားတွေပြည်ဝင်ခွင့်နဲ့ဒုက္ခသည်အားလုံးကိုဝင်ခွင့်ယာယီရဆိုင်မဲ့အမင်းကိုဟာဝိုင်နဲ့မေရီလန်းပြည်နယ်တွေကပြည်သူတရားရုံးတွေကတားမြစ်လိုက်တာပါ။နယ်သာလန်နိုင်ငံလွတ်တော်ယူကောက်ဘွယ်ကနဝီရလက်တေးရဲ့ဝန်ကြီးချုပ်မတ်ကရူတေးရဲ့ပါတီကလွတ်တော်နေရအများစုကိုရထားပါတယ်။လက်တလုံးမဲအားလုံးရဲ့တဝက်ကိုရေးထွက်ပြီးတဲ့အချိန်မှာတော့ဝန်ကြီးချုပ်ရဲ့လွတ်လပ်ခြင်းနဲ့ဒီမိုကရေစီပြည်သူပါတီကလွတ်တော်နေရ150နဲ့32နေရကိုရထားပြီးကျန်ပါတီရဲ့ရှေ့ကိုတာစီရန်ထားပါတယ်။မြောက်ကိုရီးယားကနျူကလ িয়ার လက်နက်မပိုင်ဆိုင်နိုင်အောင်တားဆီးကိုနှစ်ပေါင်း20လောက်တန်တမာရေးချိုးဖောက်မှုတွေမအောင်မြင်ဖြစ်ခဲ့ပြီးတဲ့နောက်ပုံစံသစ်နဲ့ချင်းကပ်ဖို့လိုအပ်နေပြီလို့အမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson ကပြောဆိုလိုက်ပါတယ်။အာရှခီးစဉ်ပထမအဖြစ်နဲ့ဂျပန်နိုင်ငံကိုရောက်နေတဲ့ဝန်ကြီး Tillerson ဟာဒီနေ့တိုကျိုမြို့မှာရောက်ရှိနေပြီးမနေ့ကမှတော့တောင်ကိုရီးယားကိုခီးစက်မှာဖြစ်ပါတယ်။ဒီနောက်မှာတော့တရုတ်နိုင်ငံကိုဆက်လက်ထွက်ခွာမှာဖြစ်ပြီးတရုတ်သမ္မတရှီချင်းဖင်နဲ့တွေ့ဆုံမှုလည်းစီစဉ်ထားပါတယ်။မြန်မာနိုင်ငံရဲ့ခိုင်ပြည်နယ်တွင်ကလူခွေရေးချိုးဖောက်မှုဆက်ဆွဲချက်တွေနဲ့ပတ်သက်လို့တရားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုံဆောင်မှုကုလသမဂ္ဂတွင်ရေးမှူးချုပ်ဟောင်းကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ပြည်နယ်အချံပေးကော်မရှင်ကထပ်မံတည်ထွန်းလိုက်ပါတယ်။ရခိုင်ပြည်နယ်မှာကြုံနေရတဲ့အချက်တဲတွေကိုရရှိဖြစ်ရှင်းသွားမှာဖြစ်ပေမဲ့တက္ကသိုလ်ဆောင်ရွက်နေတဲ့ထဲမှာတော့လူခွေရေးချိုးဖောက်မှုဆက်ဆွဲချက်တွေရေရေပြင်းပြင်းထွက်ပေါ်နေရဖို့ဖြစ်ရှင်းမှုဖြစ်တယ်လို့ပြောဆိုခဲ့တာပါ။
ကြာသောနေ့ညနေပိုင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကျညာပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကမတ်စုမွန်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ Patrick Dea ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ် Internet ဆာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။နောက်နှစ်နာရီကြာကြာရင်ပြန်ပြီးတော့ဆုံကြရအောင်ပါရှင်။ VOA ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ VOA သောတာရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.